အခုတော့နောက်သတင်းစပုတ်အနေနဲ့သောရရှင်တွေနားဆင်ရမှာတော့ဆော်ဒီအာရေဗျာနိုင်ငံမက္ကာမြို့ကအစ္စလမ်ဘာသာဝင်တွေရဲ့ဖျားဖူးပွဲတော်မှာလူအုပ်ပြိုပြီးတိတ်ဆုံသွားသူ900ကျော်ထဲမှာမြန်မာနိုင်ငံသားအနည်းဆုံး4ဦးတိတ်ဆုံပြီးလူ10ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့မြန်မာနိုင်ငံအစ္စလမ်ဘာသာရေးအဖွဲ့ချုပ်ကအတည်ပြုပြောဆိုပါတယ်။ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးမှာပါရှင်။
အစ္စလမ်ဘာသာဝင်တွေနှစ်စဉ်ဖျားဖူးပွဲတော်ကျင်းပလိရှိတဲ့ဆော်ဒီအာရေဗျနိုင်ငံမက္ကာမြို့နားကမီနာမြို့ကိုဟတ်ဖျားဖူးလာကြတဲ့လူအုပ်ကြီးတဲ့အချင်းချင်းတက်နေမိပြီးတေဆုံသွားသူအနည်းဆုံး918ဦးရှိပြီး860ကျော်ဒဏ်ရာရရှိခဲ့တယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။အခုလိုဟတ်ဖျားဖူးအတွင်းတေဆုံသွားသူတွေထဲမှာမြန်မာနိုင်ငံကအစ္စလမ်ဘာသာဝင်တွေလည်းပါဝင်ပြီးအခုချိန်ထိတော့တေဆုံသူ4ဦးရှိတယ်လို့အတည်ပြုနိုင်တယ်လို့10ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့မြန်မာမွတ်စလင်အမျိုးသားရေးရာအဖွဲ့ချုပ်ပြောခွင့်ရသူဦးကိုကိုလက်က VOA ကိုပြောပါတယ်
။အခုလောလောဆယ်အတိအကျ confirm ရလာတာပေါ့4ယောက်ဆုံးနေဆိုပြီးရလာပါတယ်။10ယောက်ပျောက်နေပါတယ်။အခုဒီနေ့ဒီနေ့ရတဲ့အချိန်မှာတေဆုံတဲ့အမျိုးသမီး2ယောက်အမျိုးသား2ယောက်ပါ။အမျိုးသမီးနာမည်ကဒေါ်မွမူအောင်သာအသက်34နှစ်ပါရန်ကုန်ကပါပဲ။နောက်ဒေါ်နွေအေးအသက်58နှစ်သူလည်းရန်ကုန်ကပါပဲ။နောက်ဦးကျော်တန်းဆိုတာအသက်48နှစ်သူလည်းရန်ကုန်ကပါပဲ။နောက်ဦးမိုဟမက်ဆိုတာအသက်62နှစ်ပါ။အဲသူကတော့ဒီနေ့မှသူတေဆုံကြောင်းအောင်ဒီနေ့မှအတည်ပြုလို့ရတာပါပဲ။သူတေဒီစွာဦးသူရဲ့အေးချင်းကနေပြီးတော့ပုံဆက်လာတယ်။သူကတော့အသက်62နှစ်သူလည်းရန်ကုန်ကပါပဲ။
တေဆုံသွားသူ4ဦးထဲမှာ3ဦးက Multi Point တိုခီးသွားကုမ္ပဏီကပို့ပေးခဲ့သူတွေဖြစ်ပြီးကျန်တူကတော့အစိုးရအစီအစဉ်နဲ့တွားခဲ့သူဖြစ်တယ်လို့ဥကူကိုလက်ကပြောပါတယ်
။ဟိုဥကျော်တန်းကတော့မြန်မာအစိုးရဆေးလွတ်တဲ့အဖွဲ့အစည်းတွားတာပါ။အဲနောက်ထပ်3ယောက်သေဆုံးသွားတဲ့သေဆုံးမှာတော့ Multi Point Tournament တွားနေတွားတာပါ။အဲ6ယောက်ပြောင်းနေရဲ့အုပ်စုကလည်း Multi Point Tournament တွားလို့ပြောပါပဲ။ဥကျော်တန်း58နှစ်သူကတော့သေဆုံးသွားပြီးတော့မနေ့ကတကြိုပြီးပါပြီသူတို့တော့။ကျန်တဲ့လူတွေကတော့သေဆုံးပြီဆိုတော့ confirm ရတယ်။သူရေခဲတဲ့ထဲမှာရှိတယ်တကြိုခွင့်မရသေးပါဘူး။
ဆော်ဒီအာရေဗျနိုင်ငံကဟတ်ဖျားဖူးပွဲတော်ကိုမြန်မာနိုင်ငံကအစ္စလမ်ဘာသာဝင်တွေနှစ်စဉ်ဆိုသလို9000ဝန်းကျင်တွားရောက်လေရှိပြီးဒီနှစ်ထဲမှာတော့4000ဝန်းကျင်ဖျားဖူးတွားခဲ့တယ်လို့အစ္စလမ်ရေးရာအဖွဲ့ချုပ်ဝင်ဦးဝင်းထွန်းစိုးကပြောပါတယ
်ဘုံဝပြားနေလေဟတ်ခွဲတဲ့4000ကိုကုမ္ပဏီပေါင်း50ကျော်လောက်ခို့တယ်အရင်နှစ်တည်းက9000နေ9500တွေ6000နေပေးတယ်ဗျအဓိကခွဲတာတော့လေသူတို့ဆော်ဒီကပေးတာဗျနိုင်ငံတကာနိုင်ငံကိုလေပြီးတဲ့ခွဲတဲ့ပုံမရှိတဲ့တန်ရုံးကနေတစ်ဆင့်မှဒီကကုမ္ပဏီတွေနဲ့ကျွန်တော်တို့ဘာသာရေးဖွဲ့တွေနဲ့ညှိနှိုင်းပြီးတော့သူတို့ပြန်ချပေးကြပါတော့နော်ကျွန်တော်ပြောတဲ့4000တဲမှာ280ကျတော့ဟိုမဲဟာကြီးလို့ခေါ်တဲ့ဒီစော်ဒီအစိုးရနဲ့လက်ဆောင်ပေးတဲ့ဟာကြီးဆိုတော့တသက်ရှိတယ်အဲ့ဒါ280အဲ့ဒါကျတော့ဗျာကျွန်တော်တို့ဟိုမှာဈေးတွေတက်တာအရင်နှစ်တည်းကသာသနာ့ဝန်ကြီးဌာနကကင်တယ်သာသနာ့ဝန်ကြီးဌာနနဲ့တစ်ဆင့်မှကုမ္ပဏီကိုပြန်ပေးပြီးတော့ကုမ္ပဏီတွေနဲ့တစ်ဆင့်ပြန်ခေါ်အဲ့ဒါကျတော့မဲဟာကြီးခေါ်တာပေါ့ဗျာကျွန်တော်တို့ဒီမှာအဲ့ဒါတွေကိုမဲနိုင်ပြီးတော့ပေးတာကျွန်တော်ဥစ္စာတွေကတော့ဟိုပါပေါ့နော်တိုင်ဝမ်တစ်ဆင့်မှဒီ travel တို့ကုမ္ပဏီကိုပြန်ချိတ်ပေးတာပါဟုတ်ကဲ့
ဒီနှစ် hash ဖျားဖူးပွဲတော်မှာမြန်မာနိုင်ငံကအစ္စလမ်ဘာသာဝင်တွေအခုလိုတည်ဆုံသွားရတဲ့အတွက်ဝမ်းနည်းရကြောင်းမြန်မာမွတ်စလင်အမျိုးသားရေးရာအဖွဲ့ချုပ်ရဲ့ဦးကိုကိုလက်ပြောတာကတ
ည်ဆုံမှုတွေအတွက်ကတော့ကျွန်တော်တို့စံပါလာရေးအဖွဲ့ကြီးအနေနဲ့တော့ကျွန်တော်တို့တော်တော်ကိုစိတ်မကောင်းဖြစ်ရပါတယ်အဲသူတို့တည်ဆုံသွားတဲ့နဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိတဲ့ sorry တိုင်ဝမ်ကိုအဲကျွန်တော်တို့ဒီအချိုးကြောင်းတွေသူတို့ဒါကြောင့်တည်ဆုံသွားတယ်သူတို့ဆိုဒီအစိုးရနေလက်ရှိလုပ်နေတဲ့ inquiry တွေကိုလည်းကျွန်တော်တို့ဟိုမိသားစုတွေကိုပြန် share လုပ်မှာပါကျွန်တော်တို့စံပါလာရေးအဖွဲ့ကြီးအနေနဲ့ကတော့အဲဒီတည်ဆုံသွားတဲ့မိသားစုတွေကိုတွားပြီးတွေ့ဆုံပြီးတော့လည်းကျွန်တော်တို့ဟိုအပိစကားပြောမှလည်းဖြစ်ပါတယ
် Hash ပြားဘူးပွဲတော်ဟာရွေးရတလေးအရာဣပွဲတော်မစခင်မိစ္ဆာအဖြစ်သတ်မှတ်ထားတဲ့တိုင်တွေကိုဂဲတွေနဲ့ပြစ်ပေါက်ကြတဲ့ပွဲတော်ဖြစ်ပြီး၅ရက်တာကျင်းပလိရှိတာပါလူတန်းနဲ့ချီလာရောက်တဲ့ hash ဖျားဖူးပွဲတော်မှာလွန်ခဲ့တဲ့25နှစ်အတွင်းလူအုပ်ပြိုပြီးဖျားဖူးအချင်းချင်းတန်နေမိတာကြောင့်တည်ဆုံးရတာတွေအကြိမ်ကြိမ်ရှိခဲ့ပါတယ်။အခုနှစ်မှာတော့ဆော်ဒီနိုင်ငံကို hash ဖျားဖူးနှစ်တန်းကျော်လာရောက်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။